ဂျမိုင်းဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ည7နာရီမှာထုတ်ပြန်တဲ့အစီရင်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ကွဲဆန့်သတ်မှုပေါင်း 24,822 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက86ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်တရားဝင်ထုတ်ပြန်ချက်အရကိုဗစ် -19 ရောဂါကြောင့်သေဆုံးသူ100ယောက်ရောကြလာတာရဲ့တော်ရှိလာပါပြီ။ဂျမိုင်းလူသားတွေနဲ့ပရဟိတကူညီသူတွေကတော့ကိုဗစ်တရားလိုင်းတွင်မှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်းဒေသိန်း 36,000 ကျော်၊ဆေးရုံဆင်းသူ 38,500 ကျော်နဲ့သေဆုံးသူပေါင်းက 16,693 ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံဟာရှေ့တောင်အာရှဆန်နိုင်ငံထဲမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ရစက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအရေအတွက်မှာတော့အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်စတုတ္ထအများဆုံးနိုင်ငံဖြစ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုထင်းချိုရေးအတွက်ဆိုပြီးပုဂ္ဂလိကကျောင်းတွေနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေအပါအဝင်အခြေခံပညာကျောင်းတွေအားလုံးကိုစက်တင်ဘာလ13ရက်နေ့ကနေ24ရက်နေ့အထိသတင်းနှပတ်ကြားဆက်ပြီးပိတ်ထားမယ်အကြောင်းလဲစစ်ကောင်စီကကြေညာထားပါတယ်။မလိုပါဘဲအိမ်ပြင်မထွက် Stay at Home ညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ်။